မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ကိုမလိုလားသူတွေရှိနေတဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ကြိုးပမ်းနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကြီးအောင်မြင်သွားမှာကိုမလိုလားသူတွေရှိနေတယ်လို့ဒေါက်တာဇော်မြင့်မောင်ကပြောကြားခဲ့တာဖြစ်ပါတယ်။နှစ်ပေါင်း80ကြာပြည်တွင်းနဲ့နိုင်ငံတိုက်ပွဲတွေရှိနေတဲ့နိုင်ငံဖြစ်ပေမဲ့တရားစာတာကောင်းတဲ့နိုင်ငံလူသားရင်းမြစ်စွမ်းရည်ကောင်းသူတွေရှိနေတဲ့အတွက်ငြိမ်းချမ်းရေးရပြီးရင်လမ်းကြောင်းမှန်ပေါ်ရောက်သွားပြီးနိုင်ငံဟာအချိန်အဟုန်နဲ့ဖွံ့ဖြိုးတိုးတက်လာမှာဖြစ်တယ်လို့ဒေါက်တာဇော်မြင့်မောင်ကပြောခဲ့ပါတယ်။
ငြိမ်းချမ်းရေးကိုတောင်းနေအောင်လုပ်မယ်ဒီပါမယ်လို့လည်းအများကြီးပဲရှိတယ်။ဘာလို့လဲ။ကျွန်တော်တို့တော့အခြေအနေကောင်းတဲ့တရားစတာကျွန်တော်တို့တော့လူသားချင်းနဲ့ကောင်းတဲ့အခြေအနေကျွန်တော်တို့တော့ပုံတော့စွန့်ရည်ရှိတယ်။လူမျိုးတစ်မျိုးအနေနဲ့ကျွန်တော်နိုင်တာတကယ်ငြိမ်းချမ်းရေးရသွားပြီ။လမ်းကြောင်းမှန်လို့ရောက်သွားအရှိန်အဟုန်နဲ့တိုးတက်သွားဒါမျိုးဆိုရင်လည်းသူတွေရှိတယ်။ကြောက်ကြတဲ့သူတွေရှိတယ်။မဖွံ့ဖြိုးစေချင်တဲ့လူတွေရှိတယ်။ဒါကြောင့်ကျွန်တော်တို့ကပါလေအခုအခြေအနေအရင်ရင်နဲ့
PNL အဖွဲ့အစည်းကဖြစ်သူဘုံဘူးကြီးခေါဟုကဒေါက်တာဇော်မြင့်မောင်ရဲ့ပြောကြားချက်ကိုထောက်ခံတယ်လို့အခုလိုပြောပါတယ
်။ဒီကမှားပါတယ်ခင်ဗျ။နေရာလုံငန်းစဉ်ကတော့တက်ဟန်တာတာတွေတိုက်ရိုက်တော့၎င်းတချို့ကလည်းပွဲဝိုက်လို့တော့၎င်းပါလေ။ဖြစ်တာတွေရှိပါတယ်။ CEO ဘက်မှာလည်းမရှိဘူးလို့မပြောနိုင်ဘူးကြ။ကျွန်တော်တို့ကဝန်ကားမှဖြစ်ပါတယ်။မနေမချမ်းတဲ့ဖြစ်တဲ့အတွက်ပြင်နေမှုမရှိဘူး။ဥပဒေဖောက်တဲ့လူတွေတိုက်ရမယ်ပြူရမယ်ဆိုတော့တက်ကငွေပိုတောင်းတဲ့ခါကျတော့အကုန်ကြတဲ့ပြန်ပုံများလာတာပါ။တိုင်းပြည်ရဲ့ပညာရေးကျမ်းရေးလမ်းပတ်ဆက်တဲ့ရေးမှာသုံးဝမဲ့ငွေတွေကပြည်တွင်းစိတ်ဈေးကျမ်းမှာပဲထောင်းသွားတဲ့ခါကျတော့တိုင်းပြည်ကဖွံ့ဖြိုးတိုးတက်ဖို့ဆိုတာအလောင်းကြီးသွားတာပေါ့ဗျာ
။ညီညာကြီးဟာတိုင်းပြည်ဖွံ့ဖြိုးရေးအပိုင်းမှာတိုက်ရိုက်သက်ဆိုင်သလားမသက်ဆိုင်သလားဆိုတာကိုနိုင်ငံရေးစောင့်ကြည့်လေ့လာသူဦးမောင်မောင်ဆိုးကအခုလိုထောက်ပြပါတယ
်။ဒီညီညာကြီးမရသေးဘူးစပွဲတွေဖြစ်နေတယ်။စစ်စည်းနဲ့လက်နက်ငယ်တပ်ဖွဲ့တွေအသုံးစိတ်တွေညှင့်နေတယ်ဆိုလို့ရှိရင်တော့တိုင်းပြည်ဖွံ့ဖြိုးရေးမှာစစ်စည်းထဲမှာပဲကုန်သွားလို့ရှိရင်ထိခိုက်တယ်လို့ပြောရမှာပေါ့။ဒါပေမဲ့ကျွန်တော်တို့ဒီမဒေသတွေမှာစပွဲနဲ့လဲဝေးနေတဲ့အချိန်မှာတန်တဲ့သမီးအစွဲဖူဖူတိုးတဲ့လှုပ်လို့ရတဲ့အပိုင်းလေးတွေလှုပ်တင်လှုပ်ထိုက်တာတွေကိုလည်းလုပ်ဖို့တော့လိုအပ်တာပေါ့။ကျန်နှစ်ဖက်ကိုအဲချိန်ညှိပြီးတော့စဉ်းစားဆုံးဖြတ်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်ထင်ပါတ
ယ်။ UPDJC အတွင်းမှုအဖွဲ့ဝင် SNLD ပါတီရဲ့အတွင်းမှုနဲ့ဦးဆိုင်ကျော်ညွန့်ကတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးမရသေးတာကအကြောင်းအချက်တစ်ခုဖြစ်ပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကလည်းတက်ဆိုင်တဲ့အချက်တစ်ချက်ဖြစ်တယ်လို့ထောက်ပြပါဗျ
။နိုင်ငံဖွံ့ဖြိုးတိုးတက်မှုကငင်းချင်ရေးတစ်ခုတော့မဟုတ်ဗျ။ဒီနေ့အရေးချက်အကုန်လုံးပါပါတယ်။ငင်းချင်ရေးလို့ပြောပြန်တယ်ဒါလက်နက်ကန်ပဋိပက္ခတစ်ခုတည်းကိုပြောလို့မရဘူး။ဒါနိုင်ငံရေးဆိုင်ရာခက်ခဲချက်တဲတွေအကုန်လုံးကိုပြင်ဆင်နိုင်မှသာလင်လေဒီငင်းချင်ရေးပြီးမှာပေါ့။ဒီဟိုင်းကိစ္စတွေသူတွေကျင်းပနေတယ်ဆိုတာက2008ဖွဲ့စည်းပုံအခြေခံဥပဒေမှာအခက်အခဲချက်တဲရှိနေတော့ပြုရပြင်ရမယ့်ဟာတွေရှိနေတော့ဒါကျင်းပနေတယ်လို့ပဲကျွန်တော်ကမြင်တယ်။အဲဒါကြောင့်မလို့ပြည်သူတွေကလုံလူလာတဲ့အတိုင်းအတာအလုံးနဲ့အဆင်ပြေတဲ့သဟာစာရဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်းစင်မနဲ့မချင်းမလုံနိုင်မချင်းကတော့ဟိုလူလက်ညှိုးထိုးဒီလူလက်ညှိုးထိုးလို့ဒါတော့ဘာမှဖြစ်လာမှာမဟုတ်ဘူး။
ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကလက်ရှိ NLD အစိုးရလက်ထက်မှာငြိမ်းချမ်းရေးဖြစ်စဉ်ကိုခက်ခက်ခဲခဲလှုပ်ဆောင်နေရတယ်လို့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်မှာလည်းခက်ခက်ခဲခဲရင်ဆိုင်ခဲ့ရတယ်လို့အခုလိုပြောပါတယ
်။ကျွန်တော်ငြိမ်းချမ်းရေးမရအောင်မနှောက်ချက်ဟန်တာတွေဖြစ်တယ်ဆိုတာကတော့ကျွန်တော်လက်ထက်ဒီမှာလည်းပဲအခက်ခဲပေါင်းများများစွာရှိပါတယ်။ငြိမ်းချမ်းရေးကိုလက်မှတ်ထိုးဖို့ဟာအတွက်ကျွန်တော်စူးစမ်းနေတဲ့အချိန်မှာဒီလက်မှတ်ထိုးဖို့ကိုစဉ်းစားဖို့စဉ်းမာသေးတယ်ဆိုတဲ့ပြောဆိုမှုတွေဒီတဲ့ကြားရရနေပြီးတော့ယခုလည်းပုံမအောင်မြင်တဲ့ကျွန်တော်ငင်းငိုင်းလုပ်ငန်းလုံးဆောင်ချက်တွေကိုကျွန်တော်ဆောင်ရွက်ခဲ့ပါတယ်ဗျာ။လက်တော့တို့နောက်ချက်ဖြစ်နေတဲ့ဆိုတော့အနောက်ချက်တွေကတော့ဘလို့နောက်ချက်မျိုးဖြစ်တယ်ဆိုတော့ကျွန်တော်နားမလည်ပါဘူးခင်ဗျာ။
တိုင်ပြည်ငြိမ်းချမ်းမှုမရှိလို့ဖွံ့ဖြိုးတိုးတက်ရေးနောက်ကျနေရတယ်လို့ပြောနေပေမဲ့လည်းတိုက်ပွဲတွေမရှိတဲ့တိုင်းဒေသကြီးတွေမှာအစိုးရကဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်တာမတွေ့ရဘူးလို့ထောက်ပြသူတွေလည်းရှိပါတယ်ခင်ဗျာ။